ကယ်လို့များလူသားမျိုးနွယ်အားလုံးတည်ဆုနိုင်တဲ့မှော်တခြင်းတပုတ်သားကျမရင်းနိုင်မယ်ဆိုရင်ညီညာမှုကိုတည်ဆောင်လာနိုင်မဲ့အချစ်မျှော်လင့်ချက်နဲ့ပျော်ရွှင်မှုအကြောင်းတွေကိုဖွဲ့တည်ထားပြီးအဲ့ဒီတေးကိုညှိလိုက်တာနဲ့ရှိရှိသမျှအမုန်းတရားနဲ့စစ်ပွဲတွေပြင်းငင်းသွားမဲ့တခြင်းမျိုးကိုပဲရင်းမိမှာပါလို့အခုကြားခဲ့ရတဲ့တခြင်းတွေကကလေးမလေးကတည်ဆိုပြသွားခဲ့တာပါဒီတချင်းလေးတွေကအတိုင်းပဲအမေရိကန်လူအခွင့်အရေးတက်ကြွလှုပ်ရှားသူမာတင်လူသာကင်းကလည်းငင်းချမ်းရေးကိုအင်အားသုံးပြီးလုပ်ယူလို့မရပဲနားလည်မှုရှိခြင်းနဲ့သာရရှိနိုင်ပါလေ။အမောင်ပြဲလွင့်ဖို့အလင်းရောင်ကသာလုပ်နိုင်ပြီးအမုန်းကင်းပဖို့ဆိုတာကလည်းအချစ်နဲ့သာဖန်တီးနိုင်ပါတယ်လို့ပြောခဲ့ပါလေ။ကဘာနဲ့အဟွမ်းမှာအမုန်းကဲတဲ့လူတွေကြောင့်အမောင်လွှမ်းတဲ့နေမြေတွေတိုးပွားလာတဲ့အတွက်ချစ်ချင်းတရားကိုလိုလားသူတွေကသူတို့စွမ်းသလောက်နဲ့ငင်းချမ်းရေးကိုတိဆောက်ဖို့ကြိုးစားကြပါလေ။သာရငင်းငင်းရေးကိုလက်မလှမ်းနိုင်ခင်ကာလတွေအတွင်းငင်းငင်းရေးဆိုတာအရေးကြီးလာတဲ့အကြောင်းနဲ့လူသားမျိုးနွယ်အားလုံးငင်းငင်းရေးယဉ်ကျေးမှုကိုယုံကြည်စုနှစ်စွာတည်ဆောက်နိုင်ကြဖို့ရည်ရွယ်ချက်နဲ့နှစ်စဉ်စက်တင်ဘာလ22ရက်နေ့ကိုနိုင်ငံတကာငင်းငင်းရေးနေ့အဖြစ်1982ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအားလုံးကသဘောတူသတ်မှတ်ခဲ့ကြပါတယ်။ကမ္ဘာမှာငင်းငင်းရေးရဖို့အထူးသဖြင့်စစ်မှတ်တဲ့သွေးထွက်သံယူကြံဖတ်မှုတွေကင်းစင်စေဖို့လောလောဆယ်စစ်မှတ်ဖြစ်ပွားနေတဲ့နေရာတွေအတွင်းလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်မှုလိုလာတဲ့အချိန်တွေမှာယာယီအပြစ်အခက်ရက်စဲနိုင်ဖို့ဆိုတဲ့ရည်မှန်းချက်တွေထားပြီးကမ္ဘာငင်းချမ်းရေးနေ့အဖြစ်ကျင်းပဖို့ဆုံးဖြတ်ခဲ့ကြတာပါပထမဦးဆုံးနိုင်ငံတကာငင်းချမ်းရေးနေ့ကိုနိုင်ငံအတော်များများမှစစ်ဖက်ဆိုင်ရာနဲ့နိုင်ငံရေးအဖွဲ့အစည်းတွေအပါအဝင်လူထုက1982ခုနှစ်မှာစတင်ကျင်းပခဲ့ပါတယ်မြန်မာနိုင်ငံတွင်းမှာလည်းဒီနှစ်ပိုင်းတွေအတွင်းနိုင်ငံတကာငင်းချမ်းရေးနေ့တွေကျင်းပလာပါတယ်ဒါပေမဲ့နိုင်ငံတွင်းအပြည့်အဝငင်းချမ်းရေးရနေတာတော့မဟုတ်ပါဘူး။နိုင်ငံအရှိတ်ကကချင်နဲ့ရှမ်းပြည်နယ်အနောက်ဘက်ကရခိုင်ပြည်နယ်တွေဟာတနက်တန်တွေကြားနေရစေ၊ရန်ငွေတွေဝင်နေစေနေရာတွေပါ။လွန်ခဲ့တဲ့18လကမှတိုင်းပြည်အာဏာကိုရခဲ့တဲ့ NLD အစိုးရဟာလွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကဖြစ်ပွားခဲ့တဲ့ပြည်ရင်းစစ်အမွေကိုစက္ကန့်ခဲ့ရပါတယ်။ NLD အစိုးရဟာတိုင်းပြည်တာဝန်ဆိုင်ယူကတည်းကငင်းချမ်းရေးရဖို့စက်တိုက်ကြိုးစားခဲ့ပေမဲ့တိုက်ပွဲတွေမရက်နိုင်သေးတာနဲ့ပတ်သက်ပြီးပြည်ရင်းမာရောနိုင်ငံတကာကပါမေကွန်းထုတ်လာတာတွေကြုံရပါတယ်။အဲ့လိုမေကွန်းထုတ်ခံရမှုတွေနဲ့ဆက်ဆက်ပြီးငင်းချမ်းရေးဖြစ်စဉ်တိုင်းဟာရှေ့ကြာတတ်ပါတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစက်တင်ဘာလ19ရက်နေ့မှာပြုလုပ်တဲ့ RFA နဲ့အင်တာဗျူးမှာအခုလိုထည့်သွင်းပြောဆိုသွားခဲ့ပါတယ်
။တကယ်တော့ပြည်ရင်းငင်းချမ်းရေးရဖို့အတွက်အင်တာမအရေးကြီးတဲ့စင်ခေါ်မှုဖြစ်ပါတယ်။ဘာမှပြောလို့ရှိလို့ရှင်ပြည်ရင်းငင်းချမ်းရေးအနေနဲ့ဘယ်လိုဖြစ်မယ်ဘယ်လိုဖြစ်မယ်ဆိုတော့ဒီလိုမျှော်လင့်ချက်နဲ့မလုပ်ခဲ့ဘူး။အောင်မြင်မယ်ဆိုတာယုံကြည်တယ်ဒါပေမဲ့အချိန်ကတော့ယူရမယ်เนาะတခြားငင်းချမ်းရေးဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါကျရင်ဘယ်တော့မှဖြူဖြူဖြောင်းဖြောင်းမရှိဘူးရှင်ငင်းချမ်းရေးဖြစ်စဉ်ဆိုတာအစားတွေကမငင်းချမ်းစေရမယ်အကြောင်းတွေရှိလို့မငင်းချမ်းခဲ့တာ哦အဲ့တော့ဒီအကြောင်းအရာတွေကိုဖယ်ရှားဖို့ဆိုတာဘယ်တော့မှမြန်တာမဟုတ်ဘူးတခြားနိုင်ငံတွေရဲ့ငင်းချမ်းရေးဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါမှာတိုးတက်လိုက်တစ်ခါလေးရပ်သွားလိုက်တန့်သွားလိုက်တစ်ခါပြန်တက်လိုက်တစ်ခါလေးတော့နည်းနည်းလေးပြန်နောက်ဆုတ်လိုက်နေအဲ့ဒီလိုပဲသွားရတယ်ဆိုတာတွေ့ထားတော့အဲ့ဒီလိုပဲမျှော်မှန်းထားပြီးသားပ
ါကံမကောင်းစွာပဲမြန်မာနိုင်ငံဟာကမ္ဘာငင်းချမ်းရေးနှစ်မှာပုံမှန်ကာလတွေကထက်ပိုပြီးမငြိမ်းမချမ်းဖြစ်နေပါတယ်အထူးသဖြင့်မငြိမ်းချမ်းမှုရဲ့ပြရုပ်ဖြစ်တဲ့တိုက်ပွဲတွေဟာတိုင်းရင်းသားနယ်မြေတွေမှာဖြစ်နေတာပါအဲ့ဒီဒေသကတိုင်းရင်းသားတွေကရောဒေါက်ဆန်းစုကြည်လိုငင်းချမ်းရေးလုပ်ငန်းစဉ်ဟာတစ်နှစ်အောင်မြင်မယ်လို့ယုံကြည်ကြပါသလားတိုက်ပွဲနယ်မြေတစ်ခုဖြစ်တဲ့ရှမ်းပြည်နယ်လာရှိုးမြို့ကန်လက်ဖြစ်မြတ်တာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာတယောက်လည်းဖြစ်တဲ့ဆိုင်းဆမ်ခန်းပြောပြတာကိုနားဆင်ကြည့်ပါရှင်
။ငင်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တာတော့နောက်နေကြံကြတာတွေရှိတယ်။နောက်မြေပြင်မှာလည်းတိုက်ပွဲတွေဆက်ရှိနေတယ်။ဒုက္ခသည်တွေကလည်းဒုက္ခသည်စခန်းတွေထဲမှာဆက်ပြီးတော့မှရှိနေကြတယ်ဆိုတော့ဒီရလာအနေနဲ့ကြည့်လို့ရှင်တော့အမရတာတွေအမှန်ပဲ။ငင်းချမ်းရေးဖြစ်စဉ်ဟာကြာနိုင်တယ်လို့ကျွန်တော်တို့ကမြင်တယ်လက်ခံတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအောက်ခြေမှာရှိနေတဲ့ပြည်သူရဲ့ဒုက္ခကိုဒီလူခွင့်ရေးချိုးဖောက်မှုတွေကိုရောပါတတ်အောင်လုပ်ရမယ့်ကိစ္စတွေအများကြီးရှိလာတယ်လို့မြင်တယ်။ကျွန်တော်တို့ကဒီလက်နက်ကင်နဲ့တပ်နဲ့တိုက်ကြတဲ့အခါမှာမငြိမ်ချမ်းတာတွေမြင်တယ်။ဒါပေမဲ့ဒီရခိုင်ကိစ္စဖြစ်ပြီးဒီအပိုင်းတွေမှာကြည့်လိုက်တဲ့အခါမှာကျွန်တော်ဒီစိတ်ဝမ်းကွဲပြားမှုတွေနဲ့တယောက်နဲ့တယောက်အပြစ်တင်တာဆဲဆိုပုတ်ခတ်တာစသဖြင့်ပေါ့နော်။တော်တော်လေးအစိမ့်နေစိတ်ထားတွေကြမ်းကြမ်းတမ်းတမ်းဖြစ်နေကြတာကိုလည်းတွေ့တော့လေ။ကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာငင်းချအောင်မွေးမြူဖို့လိုတယ်ဒီသူတော်ကောင်းတရားတွေကိုကျင့်ကြံပွားများဖို့လိုတယ်ဒီရန်ကိုရန်ချင်းတုံနေချင်းအားဖြင့်ကျွန်တော်တို့ကငင်းချနိုင်ဘူးမြတ်တာတရားနဲ့သာလည်းငင်းချနိုင်တယ်ဆိုတဲ့ဟာကိုသတိရစေချင်တယ
်နောက်ထပ်ငင်းချင်းရနိုင်မဲ့နိလန်တစ်ခုကိုပြောပြသူကတော့လောလောဆယ်ကဘာကအာယုံစိုက်နေရပြီးတော့မငင်းချမ်းနိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသခံရှစ်နေကြီးဦးအောင်ကျော်ညွန့်ဖြစ်ပါတယ
်ငင်းချမ်းရေးကိုတော့လူတိုင်းလူချင်းကြတာပဲဒါပေမဲ့မြန်မာနိုင်ငံတခုတည်းမှမဟုတ်တာတကဘာလုံးမှာနေစဉ်နဲ့အမျှမငင်းချမ်းတဲ့ကိစ္စတွေပဲပေါ်ပေါက်နေ ရင်းချမ်းရေးကိုလူတိုင်းလူချင်းကြပါမယ်လောကကြီးမှာရှိတဲ့လူတွေရဲ့ဒေါသတွေမာနတွေမချောဘူးဆိုလို့ရှိရင်တော့ရင်းချမ်းရေးကဖြစ်မလာပါဘူးရင်းချမ်းရေးအတွက်လူတိုင်းလူချင်းတဲ့လူတွေကသူတို့ရဲ့ဒေါသတွေကိုမာနတွေကိုရှော့ရမယ်လူချင်းချင်းတယောက်နဲ့တယောက်လူလူနားလေရမယ်အဲ့ဒါမှရင်းချမ်းရေးဆိုတာအဓိပ္ပာယ်ရှိ
တကယ်တော့ရင်းချမ်းရေးဆိုတာစစ်ပွဲနဲ့သွေးထွက်တန်ရုံတွေမရှိအောင်မဟုတ်ပါဘူးစစ်ပွဲနဲ့သွေးထွက်တန်ရုံမှုတွေမဖြစ်အောင်ရှောင်ရှားနိုင်တဲ့စွမ်းရည်ရှိသူတွေဟာငြိမ်းချမ်းရေးကိုတည်ဆောက်နိုင်သူတွေဖြစ်ပါတယ်လူမျိုးစုတစ်စုနဲ့တစ်စုအကြားအဖွဲ့တစ်ခုနဲ့တစ်ခုအကြားလူအချင်းချင်းကြားယုံကြည်လောက်တဲ့နားလည်မှုတည်ဆောက်နိုင်တဲ့နေရာတွေဟာငြိမ်းချမ်းတဲ့နယ်မြေတွေဖြစ်လာမှာပါပဲနိုင်ငံတွင်းမှာအဲ့လိုငြိမ်းချမ်းတဲ့နယ်မြေတွေဖြစ်လာဖို့ဒေါ်အောင်ဆန်းစုကြည်ပြောသလိုအချိန်ယူရမှာဖြစ်ပါတယ်ဒါပေမဲ့အဲ့လိုအချိန်ယူနေတာဟာအပြစ်ရှာရင်အချိန်ယူနေတာမဟုတ်ပဲအလုံးလုံးရင်မြတ်တာတရားကိုပြိုးထောင်ရင်အချိန်ယူတာမျိုးဖြစ်မှသာလူသားမျိုးနွယ်အားလုံးငြိမ်းချမ်းရေးရင်ကျင်းမှုကိုယုံကြည်စုနှစ်စွာတည်ဆောက်နိုင်ကြဖို့ရည်ရွယ်ချက်နဲ့တတ်မှတ်ဖန်တီးခဲ့တဲ့ကမ္ဘာငြိမ်းချမ်းရေးနေ့ရဲ့အနှစ်သာရကိုခံစားနိုင်မှာဖြစ်ပါတယ်ရှင်